ဒီနေ့ဆွေးနွေးပွဲမှာတမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုပြီးခဲ့တဲ့ဧပြီလ1ရက်နေ့ကနေဇွန်လ29ရက်အထိယာယီနေထိုင်အလုပ်လုပ်ခွင့်လက်မှတ်ထုတ်ပေးဖို့ထိုင်းရေလုပ်ငန်းတွေမှာမြန်မာရေလုပ်သားတွေတရားဝင်စေလွတ်ဖို့ကိစ္စထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေအခွင့်အရေးရရှိဖို့ကိစ္စတွေကိုပြန်လည်သုံးသပ်ဖို့အပါအဝင်အချက်6ချက်ကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားအလုပ်သမားစေလွတ်မှုဆိုင်ရာသဘောတူညီမှုစာချုပ်ကိုဒီလအတွင်းလက်မှတ်ရေးထိုးကြဖို့သဘောတူညီမှုရခဲ့ပါတယ်စာချုပ်ချုပ်ဆိုရမှာနေထိုင်ခွင့်တည်တံ့နဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်တွေကိုပါထည့်သွင်းချုပ်ဆိုရမှာဖြစ်တဲ့အတွက်အလုပ်သမားတွေလုပ်ပိုင်ခွင့်ပိုရှိလာမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့အလုပ်လုပ်ကိုင်နိုင်ငံဟိုမှာပါတယ်အရင်တော့ဆိုရင်အရင်နှစ်လုပ်ပြီးရင်3နှစ်ဖြစ်ဆောင်ပြန်ရမယ်ဆိုတဲ့ကိစ္စမှာအခုတော့ officially 4နှစ်လုပ်ပြီးရင်တလားပဲပြန်ဆိုတဲ့အချက်တွေပါတယ်နောက်တော့အလုပ်ရှင်ပြောင်းရွှေ့တဲ့ကိစ္စအရင်တော့အလုပ်ရှင်လုံးဝပြောင်းလို့မရဘူးသို့တော့အလုပ်ရှင်ပြောင်းရွှေ့နိုင်လို့လေသူကခရိုင်ဂျီးရီးယားကိုသတ်မှတ်ချက်ပြီးအလုပ်ရှင်လူမွေးစင်းဖြစ်သွားတယ်သူ့အလုပ်ကိုအလုပ်သမားတွေလာကမပေးနိုင်တော့ဥပဒေနဲ့မညီပြောင်းလို့ရတယ်ဆိုတဲ့အချက်ပြပါလာတယ
်ထိုင်းနိုင်ငံအလုပ်သမားဝန်ကြီးကထိုင်းမြန်မာနှစ်နိုင်ငံကြားလုပ်သားပို့ဆောင်တဲ့အေဂျင်စီတွေရဲ့သတင်းအချက်အလက်တွေဖလှယ်ဖို့သဘောတူပြီးအဲ့ဒါမှအမိပြက်ဆိုင်တွင်ထားတဲ့အေဂျင်စီတွေကိုသိရှိမယ်လို့ဘာသာပြန်ကတဆင့်အခုလို့ပြောပါတယ
်မြန်မာနဲ့ထိုင်းနှစ်ဖက်စလုံးကနေပြီးတော့လုပ်သမားရှာဖွေရေးအေဂျင်စီတွေရဲ့တင်အချက်လက်တွေကိုအပြန်လန်ဖလှယ်ဖို့အတွက်သဘောတူညီကြပါတယ်အဲ့ဒီလိုလုပ်သမားအေဂျင်စီတွေ watch list တို့ black list တို့ဖြစ်နေတဲ့လုပ်သမားအေဂျင်စီစည်းရင်းကိုနှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်လန်ဖလှယ်ကြမှာဖြစ်ပါတယ်အဲ့ဒါမှသာလုပ်သမားတွေအပေါ်မှာအနိုင်ကျင့်တဲ့အေဂျင်စီတွေဟိုကျွန်တော်တို့ဥပဒေအရတားဆီးသွားနိုင်မှာဖြစ်ပါတယ
်။ဒါအပြင်မြန်မာလုပ်သားတွေကိုထိုင်းနိုင်ငံနဲ့တွားရောက်အလုပ်မလုပ်ခင်ထိုင်းမြန်မာနယ်စပ်မှာအလုပ်သမားကျွမ်းကျင်သင်တန်းတွေပို့ချဖို့ကိုလည်းဆွေးနွေးခဲ့ကြတယ်လို့ထိုင်းလုပ်သမားဝန်ကြီးကပြောပါတယ်
။နောက်တစ်ချက်ကတော့လက်ခံပေးဖို့ရေးစခန်းဖွင့်လှစ်ဖို့အတွက်ကိုကျွန်တော်တို့ဘက်ကတင်ပြတာကိုမြန်မာဘက်ကသဘောတူပါတယ်။အဲ့ဒီစခန်းရဲ့ပုံစံကအလုပ်သမားတွေကိုလက်ခံတဲ့အချိန်မှာထိုင်းနိုင်ငံထဲမရောက်ခင်တင်တန်းပေးမဲ့တင်တန်းကြောင်းသဘောမျိုးဖြစ်ပါတယ်ပြန်ပို့တဲ့အခါမှာလည်းအဲ့ဒီကနေပြီးတော့ပြန်ပို့ဖို့စီစဉ်တာဖြစ်ပါတယ်အဲ့ဒါတို့တော့လက်ခံပေးပို့ရေးစင်တာလို့ကျွန်တော်တို့အမိပေးပြီးတော့နေဆက်တစ်လျှောက်မှာဖွင့်ဖို့ရှိပါတယ
်မြန်မာအလုပ်သမားဝန်ကြီးဦးသိန်းစွေကထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေဘေးကင်းရေးဟာအစိုးရတည့်ရဲ့ရတရာစီမံကိန်းတွေမှာပါတယ်လို့ပြောပါတယ်
ကျွန်တော်တို့အစိုးရအနေနဲ့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့လုပ်သားများအပါအဝင်ရွှေပြောင်းလို့တမားများအပေါ်သူတို့ရဲ့အခွင့်အရေးတွေရရှိဖို့သူတို့ရဲ့ဟိုမှာတင့်တော်ကောင်းမွန်တဲ့ပတ်ဝန်းကျင်တွေဖြစ်ဖို့နောက်ပြီးတော့မှဟိုလူကုန်မှုတွေကိုလျှော့ချပေးနိုင်မှုကိစ္စတွေအပြင်သူတို့ရဲ့ကုန်ကြမ်းစည်တွေလျှော့ချနိုင်မှုနောက်တော့မှအခြေခံအခွင့်အရေးတွေအပြည့်အဝရှိဖို့တကူကျွန်တော်အလေးနဲ့ထားဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့ရတရားစီမံကိန်းမှာလည်းကျွန်တော်တို့ရဲ့ရွှေပြောင်းလုပ်သားတွေအတွက်ပုံမှန်ပြီးတော့မှကောင်းမွန်ပြည့်စုံတဲ့ကျွန်တော်တို့အလုပ်ကံပတ်ဝန်းကျင်ရရှိဖို့ကျွန်တော်ဦးစားပေးပြီးတော့မှဆောင်ရွက်နေတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမား3000ကျော်ရှိနေပြီးငားလုပ်ငန်း၊ဗဇွန်လုပ်ငန်း၊စက်ရုံအလုပ်ရုံတွေ၊ကြောက်သွေးလုပ်ငန်း၊ဖျော်ဖြေရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတာဖြစ်ပါတယ်ခင်ဗျာ။